နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဟန်ဂရီနိုင်ငံမှာရောက်နေပြီးဒီနေ့ဒေသစံတော်ကြီးမနေ့9နိုင်မှာဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်နဲ့ဘူဒါပက်စ်မြို့ဝန်ကြီးချုပ်ရုံးမှာပြည်ဆောင်တယ်လို့နိုင်ငံတော်အတိုင်ငံရုံးကသတင်းထုတ်ပြန်ပါတယ်။ဟန်ဂရီဝန်ကြီးချုပ်နဲ့တော်ဆန်းစုကြည်တို့ဆွေးနွေးကြတဲ့အထက်မှာရခိုင်ပြည်နယ်ဒီငြိမ်းရေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမြန်မာဆွေရကချိုးပန်းဆောင်ရွက်နေတဲ့ကိစ္စတွေလည်းပါတယ်ဆိုတာသတင်းထုတ်ပြန်ချက်မှာတွေ့ရပါတယ်။ဟန်ဂရီအခြေစိုက်ဟန်ဂရီ Today Online သတင်းတပုတ်မှာတော့ခေါင်းဆောင်တို့ဆွေးနွေးကြတဲ့အထက်တရားမဝင်ရွှေပြောင်းဝင်ရောက်သူကိစ္စလည်းပါတယ်လို့ဖော်ပြထားပါတယ်။ဟန်ဂရီဝန်ကြီးချုပ်ဟာရွှေပြောင်းဝင်ရောက်နေတဲ့နောက်ကိုစန့်ကျင်သူဖြစ်ပြီးလူဝင်မှုပိုင်းဆိုင်ရာမှာသဘောထားတင်းမာသူဖြစ်တည်ထားကြပါတယ်။မြန်မာနိုင်ငံနဲ့ဥရောပသမဂ္ဂအကြားပူးပေါင်းဆောင်ရွက်မှုကိုဟန်ဂရီနိုင်ငံကထောက်ခံပေးမယ်။ဒီမိုကရေစီတင်ပို့တာကိုတော့အကန့်ကွက်ကြောင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပြည်တွင်းရေးကိုချိတ်ဆက်တာလို့မဆက်ဆက်တဲ့ကိစ္စရပ်တွေကိုရောထွေးဖို့ကြိုးစားတဲ့ EU နဲ့တခြားအနောက်နိုင်ငံဘူရိုကရက်တွေရဲ့ချဉ်းကပ်မှုကိုတော့ဆန့်ကျင်တယ်လို့မစ္စတာအော်ဘန်ကပြောတယ်ဆိုပြီးတော့လည်းဟန်ဂရီ Today သတင်းမှာဖော်ပြထားပါတယ်။မစ္စတာအော်ဘန်ဟာဟန်ဂေရီဒီမိုကရေစီပြည်ပင်ကြောင်းလေးကိုစန့်ကျင်တယ်လို့ဆွဆွတ်ပြီးဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်အပါအဝင်ခေါင်းဆောင်တို့ကဝေဖန်ပြောဆိုတာခံရဘူးပါတယ်။